နိုင်ငံတော်ရမင်ဂန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုပြည်ထောင်နိုင်ငံ Scotland Edinburgh မြို့တော်ကချီးမြှင့်ထားတဲ့ Freedom of Edinburgh ဆုကိုပြန်ရုပ်သိမ်းလိုက်ပါတယ်။မြို့တော်ကောင်စီကြီးကဲဖြစ်သူ Frank Ross ကတင်သွင်းထားတဲ့အဆိုပေါ်ကောင်စီဝင်တွေကြားကြာသပတေးနေ့ကမဲခွဲဆုံးဖြတ်တာမှာကောင်စီဝင်အားလုံးရဲ့ထောက်ခံမဲနဲ့ဆုကိုပြန်ရုပ်သိမ်းလိုက်တာပါ။ဒီဆုကိုဒေါက်ဆန်းစုကြည်နေရင်ကျေကျုပ်ကြနေချိန်2005ခုနှစ်ကပေးထားတာဖြစ်ပြီးမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ဒီမိုကရေစီရေးအတွက်လှုပ်ဆောင်ချက်တွေကြောင့်ဆုပေးထားတာပါ။အခုတော့ရခိုင်ပြည်နယ်မှာအစိုးရတပ်ဖွဲ့တွေရဲ့ရဲရဲဆက်ဆက်လှုပ်ဆောင်မှုတွေကိုဒေါက်ဆန်းစုကြည်ကပြစ်တင်ရှုတ်ချဖို့ညှင်းဆန်တဲ့အတွက်ဆိုပြီးပြန်ရုပ်သိမ်းလိုက်တာဖြစ်ပါတယ်။စုကိုပြန်ရုပ်သိမ်းဖို့စပြီးအစိုးတင်သွင်းသူမြို့တော်ကောင်စီအကြီးအကဲ Frank Ross ကသူ့ကိုဒီစုပေးထားတာဒါမှမဟုတ်စုပေးထားတဲ့အကြောင်းချက်တွေဟာတင်းနေလျောက်ပတ်တယ်ဒါမှမဟုတ်မှန်ကန်တယ်လို့ကျွန်တော်ဆက်ပြီးယုံကြည်မှုမရှိတော့ပါဘူး။2005ခုနှစ်ကသူ့ကိုပေးထားတဲ့စုကိုပြန်ရုပ်သိမ်းရေးကျွန်တော်တို့အလွယ်တကူစဉ်းစားဆုံးဖြတ်တာမဟုတ်ပါဘူးလို့ပြောပါတယ်။Edinburgh မြို့တိုင်ခင်ကလည်း Dublin, Newcastle နဲ့ Oxford မြို့တွေကဒေါက်ဆန်းစုကြည်ကိုသူတို့ပေးထားတဲ့စုတွေပြန်ရုပ်သိမ်းထားပါတယ်။ Edinburgh မြို့အနေနဲ့ဒီစုကိုပေးထားပြီးမှပြန်ရုပ်သိမ်းတာတပိုင်းတစ်လျှောက်နှစ်ပေါင်း128နှစ်တွင်ဒါဟာဒုတိယကြိမ်ပဲရှိပါသေးတယ်။ပထမကြိမ်က1890ပြည့်နှစ်ကဖြစ်ပြီး Irish နိုင်ငံရေးသမား Charles Parnell ကိုပေးထားတဲ့စုကိုအင်တော်ကြီးအရှုတ်တော်ပုံကြောင့်ပြန်ရုပ်သိမ်းခဲ့တာဖြစ်ပါတယ်။ကြီးမြင့်ခံထားရတဲ့စုတွေအခုလိုမျိုးပြန်ရုပ်သိမ်းခံရတာနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ကိုယ်တိုင်ပဲဖြစ်ဖြစ်အစိုးရအနေနဲ့ပဲဖြစ်ဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ပဲဖြစ်ဖြစ်မှတ်ချက်ပြီးတုံ့ပြန်ပြောဆိုတာမျိုးမရှိဘူးသေးပါဘူး။